နေပြည်တော်မှာကျင်းပနေတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်ညီလာခံမှာတက်ရောက်လာတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့9ဖွဲ့နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံဆွေးနွေးကြပါရယ်ကချင်လွတ်လပ်ရေးအဖွဲ့ KIO UWSA ဝအဖွဲ့ NDAA မိုင်းလာအဖွဲ့ SSPP SSA မြောက်ပိုင်းရှမ်းအဖွဲ့တို့နဲ့ဒေါက်ဆန်းစုကြည်ကနေအိမ်မှာဒီကနေ့နေ့လယ်ပိုင်းတွေ့ဆုံခဲ့ပြီးညနေပိုင်းမှာတော့ပထမဆုံးအကြိမ်ငြိမ်းချမ်းရေးညီလာခံမှာဒီတက်ရောက်လာတဲ့ရခိုင်တပ်မတော် AA တောင်းပလောင်အဖွဲ့ PSLF TNLA MNDAA ကုကံအဖွဲ့တို့နဲ့ထပ်မံတွေ့ဆုံပါရယ်ငြိမ်းချမ်းရေးညီလာခံတွေမှာတွေ့ဆုံမှုနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေဘက်ကတစုံတရာပြောဆိုတာမျိုးမရှိသေးပေမဲ့ UWSA ဝအဖွဲ့ကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့သဘောထားတွေကိုတင်ပြခဲ့ကြောင်းတွေ့ဆုံမှုအပြီးမှာပဲသတင်းတောက်တွေကိုပြောဆိုခဲ့တာပါဒါပေမဲ့လည်းအစိုးရကတိုက်တွန်းနေတယ်လို့တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရစေ NCA လက်မှတ်ရေးထိုးပြီးမှဆွေးနွေးညှိနှိုင်းမှုတွေလုပ်မဲ့မူဝါဒကိုလက်ခံမှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်မြန်မာစိုးရကကျင်းပနေပြီးစနေနေ့မှာအဆုံးသတ်မဲ့ငြိမ်းချမ်းညီလာခံကိုတော့အစိုးရနဲ့ပြစ်ခတ်ရစေးလက်မှတ်ရေးထိုးမှထားတဲ့အဖွဲ့တွေပါဝင်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ကဒန်းတူရီတူဆွေးနွေးခွင့်ရမှာမဟုတ်တဲ့အတွက်ဆိုပြီးတော့မတက်ဖို့ဆုံးဖြတ်ထားတာလည်းဖြစ်ပါတယ်ခင်ဗျာ